စကိုင်းတိုင်းစကိုင်းမြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့လက်ချက်နဲ့တလအတွင်းနေအိမ်1500နီးပါးမီးရှို့ခံခဲ့ရတယ်လို့စစ်ဘေးရှောက်ကူညီသူတွေကပြောကြပါတယ်စစ်တပ်ကကြေးရွာတွေမှာတပ်ဆွဲထားတာကြောင့်လည်းတိုက်ပွဲကာလတလကျော်ကြာမြင့်တဲ့အထိနေအိမ်တွေမပြန်နိုင်ဘဲတိမ်းရှောင်နေရတဲ့ဒေသခံတွေလည်းရှိနေပါတယ်စကိုင်းမြို့နယ်အတွင်းတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုမနားနောင်ကပြောပြပါပဲ
စကိုင်းတိုင်းစကိုင်းမြို့နယ်ထဲမှာမေလ14ရက်နေ့ကစပြီးစစ်တပ်ကနေမြေရှင်လျေလုံနေတာအခုဆိုရင်တလကျော်ကြာမြင့်နေပြီဖြစ်ပါတယ်တလကျော်အတွင်းမှာနေအိမ်1500နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ရွာလုံးကျွနေပါမီးလောင်ကျွမ်းခဲ့တဲ့ရွာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကစကိုင်းမြို့နယ်အတွင်းနေမြေရှင်လျေလုံလာတာပါမီးရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့အမျိုးသားညညွတ်ရေးအစိုးရစကိုင်းမြို့ရဲ့လူသားစာနာမှုတာဝန်ခံကအခုလိုပြောပါတယ်
။စကိုင်းမြို့နယ်ကဘူးကန်ကြီးကောင်ကြောက်ပနံဟွာကန်ကြီးကောင်ကြောက်ပနံကြောက်ပနံရွာဖြစ်ပေါ့အဲ့ဒီရွာတော့အဲကျွန်တော်ရွာတဲ့ဝေပြန်ဝေမရဘူးကျန်တဲ့ဝေမရကျွန်တော်ကဘလောက်ထိရှုခံရလဲကျွန်တော်မသိဘူးပထမအဆောက်ရှုခံတော့ဒီနေ့ပြည့်တဲ့အချိန်ကအတပိုင်းနဲ့ပြည့်တဲ့အချိန်ကဘောကလောင်းသာစင်မှန်လိုက်တဲ့အချိန်မှာသွားကြတယ်လို့မှန်လိုက်ချိန်မှာစလောင်ပြီး300ရံစလောင်ပြီးမှဒီကကိုင်းနေနေပြီးတော့အိမ်မှာလောင်လိုက်တာကရက်ကနှစ်ခုပြောင်းသွားတာလေရှင်းလိုက်ချိန်မှာကျွန်တော်ပြန်ကြည့်လိုက်တဲ့ချိန်မှာအိမ်900နီးပါးတော့ပါနေခုကတ်ချူတာဆက်လိုက်ရက်ကားချူတော့ကိုချိုးမှုကကျွန်တော်လည်းမသိနိုင်ဘူးအိမ်900ဆက်တာတော့ကြောက်သူဒီနာထဲမှာ1500လောက်ချူပါလားအေးဘယ်လိုတာစင်ကကျွန်တော်တို့က900လောက်ပါပါတယ်ပေါက်မှ1ရွာကူက300လောက်ပါပါအဲ့ဒါဆို900နဲ့300နဲ့ပေါင်းတစ်ထောင်နဲ့တစ်ထောင်နဲ့အခြေခံကအခြေခံကကျွန်တော်တောင်ကြီးပေါ်မြို့တော်တွေကိုပြူပါလေခါဒီစင်ကအုပ်ကူချောင်းအကုန်ရုံးနေအဲ့ဒါကကျွန်တော်ပြောလို့ရှိတယ်။ဆရာကျွန်တော်ရှိတယ်။အခုဒီနေ့ကကျွန်တော်ရောဆက်ရှိနေပါပါလိမ့်မယ်။အဲ့ဒါအကုန်လုံးပေါင်းရဲဆို1500လောက်ရှိတယ်။
ဒါကကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့လူသားဆန္ဒကကောက်ယူထားတဲ့စီရင်ဖြစ်ပါတယ်။မီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကတရင်ထုတ်ပြန်တာတော့မရှိသေးပါဘူး။တာစင်ကျေးရွာဟာအခုဇွန်လ23ရက်နေ့ဆယ်လရက်တော့မှမီးရှို့ခံရဖြစ်ပြီးတော့တရွာလုံးနီးပါးကနေအိမ်တွေမီးလောင်ကျွမ်းခဲ့ရပါတယ်။ဒါအပြင်ရွှေဘိုမြစ်ကြီးနားရထားလမ်းဘေးကပဒူကန်ကြီးကုန်းကြောက်ပနန်းရွာသစ်တို့ကနေအိမ်တွေလည်းမီးရှို့ခံခဲ့ရပါတယ်။စစ်ကောင်စီတပ်ဟာပဒူကျေးရွာမှာတပ်ဆွဲထားတဲ့အတွက်ဒေသခံတွေကဘေးလွရာတိမ်ရှောင်နေရပါတယ်။စစ်တပ်ကတပ်ဆွဲထားတဲ့ရွှေဘိုမြစ်ကြီးနားကာလန်တဘေးကရွာတွေကဒေသခံတွေကတော့စစ်ဘေးတိမ်းရှောင်နေရတာတလကျော်ကြာမြင့်နေပြီဖြစ်ပြီးအခုအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးတိမ်းရှောင်နေရတဲ့ပဒူကျေးရွာသားတို့ကအခုလိုပြောပါတယ်။အော
်စစ်တပ်ကလည်းမတပ်ဆွဲတော့ဘူး။ဒီလိုဟောတဲ့ကမျိုးရောမလေးရောလေးရောကြည့်လိုက်နဲ့ဒီပုံမှန်ပဲ။ဒီကစင်းလာတော့တော့စင်းကြတော့ဟောလို့စဉ်းမစားတာအဆုံးမပါ။ဒီလိုမနှင်းထွက်ပြီးရတာကတော့ဒီကားကမဆုံးလည်းကြမ်းနေကြတယ်ကြမ်းနေကြတာအလိုရမားကြတာဆိုတာ။ကျွန်တော်တို့ရောရဲ့တောင်ဘက်ကကန်ကြီးဆုံးကျောက်ပနာဆွေရအပ်တယ်လည်းရှိတော့ကိုယ်ကြည့်တယ်။
လက်ရှိအချိန်ထိဒေသခံတွေဟာစစ်တပ်ကအနေနဲ့ရှင်းလင်းတဲ့နေရာကနေဝေးရာနေရာမှာတိမ်းရှောင်နေကြရပြီးတခြားကျေးရွာကဖုံကြီးချောင်းစာသင်ချောင်းတွေအပြင်တောတောင်တွေထဲမှာနေထိုင်နေရပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်ဧပြီလကစလို့ဒီကနေ့အထိဆိုရင်ဒီနှစ်အတွင်းစကိုင်းမြို့နယ်ထဲမှာကျေးရွာ48ရွာကနေအိမ်4000နီးပါးမီးရှို့ခံခဲ့ရတယ်လို့စီးရင်စရားတွေအရသိရပါတယ်